တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာ2012ခုနှစ်ကစပြီးမိုဘိုင်းတယ်လီဖုန်းကနေတဆင်းအင်တာနက်အွန်လိုင်းကနေသတင်းရယူအသုံးပြုသူတွေများလာပြီးနောက်ပိုင်းအွန်လိုင်းပေါ်ကနေသတင်းအချက်အလက်ဖြန့်ဝေပေးနေတဲ့သတင်းမီဒီယာတွေရဲ့ဝက်ဆိုက်စာမျက်နှာတွေကိုဖျက်ဆီးနှောက်ယှက်တာတွေတိတိတတ်တာများလာနေတာဖြစ်ပါတယ်သတင်းမီဒီယာတွေရဲ့အင်တာနက်ဝက်ဆိုက်စာမျက်နှာတွေကိုတိုက်ခိုက်သူတွေကခဏအပိုင်စီးလိုက်ပြီးအချိန်တိုတွင်းမှာမဟုတ်မမဲ့လှုပ်ချန်တိုက်ခိုက်မှုတွေကို website ပေါ်မှာတင်ထားခဲ့တာတွေရှိသလို website တစ်ခုလုံးရပ်သွားအောင်လှုပ်ဆောင်ခဲ့တာတွေရှိတဲ့အတွက်သတင်းမီဒီယာတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေခဲ့တာဖြစ်ပါတယ်အဆိုးဆုံးကတော့မြန်မာနိုင်ငံမှာအဲ့ဒီလိုအင်တာနက်လုံခြုံရေးအတွက်အကာအကွယ်ပေးနေတဲ့အဖွဲ့အစည်းဆိုတာမရှိနေတာဖြစ်ပါတယ်အခုလိုတိုက်ခိုက်ခံရတဲ့အထက်မှာအပတ်စဉ်ထုတ် channel နဲ့ magazine တွေအပြင်အင်တာနက် website စာမျက်နှာတွေပေါ်ကနေသတင်းအချက်အလက်တွေမျှဝေနေတဲ့အရာဝတီသတင်းဌာနလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်ကာလကဆိုရင်အရာဝတီသတင်းဌာနရဲ့အင်တာနက်စာမျက်နှာဝက်ဘ်ဆိုက်ကိုတိုက်ခိုက်ထိုးဖောက်ဖို့ကြိုးစားခဲ့တဲ့အချိန်ထောင်ထဲချီရှိခဲ့တယ်လို့အရာဝတီသတင်းဌာနရဲ့မြန်မာပိုင်းတာဝန်ခံအက်ဒီတာကိုခက်ထန်က RFA ကိုပြောပါတယ်။
ပုံမှန်အဖြစ်ပေါ့နော်ပကြံကာလတို့ခရစ်စမတ်ကာလတို့စတဲ့ဒီရုပ်သိမ်းရဲ့ရှည်တဲ့ဝန်တန်းတွေနားယူတဲ့ခါမျိုးတွေမှာသူတို့ပြေးရွေးချယ်ပြီးတော့တိုက်ခိုက်တတ်တာကိုသတိထားမိခဏမတာဒီကင်ကတိုက်ခိုက်ခံရတော့ဒီယူကောက်ပွဲမတိုင်ခင်ကာလပေါ့ယူကောက်ပွဲမတိုင်ခင်ကာလမှာထောင်ထဲချီပြီးတော့တိုက်ခိုက်ပိုးပေါက်ဖို့ကြိုးစားတာကိုတွေ့ရပါတယ်ဒါမှကျွန်တော်တို့ကလုံခြုံရေးကိုတော့မြင်ထားတယ်ပေါ့နော
်အင်တာနက်အွန်လိုင်းဝက်ဘ်ဆိုက်တွေကိုတိုက်ခိုက်နေသူတွေဟာwebsite ကိုတိုက်ရိုက်တိုက်ခိုက်တာဖြစ်နိုင်တယ်လို့ website ကိုစီမံခန့်ခွဲနေသူတွေရဲ့အကောင့်တွေကနေတဆင့်တိုက်ခိုက်တာတွေလည်းဖြစ်နိုင်တယ်လို့အင်တာနက်လုံခြုံရေးကျွမ်းကျင်သူတွေကဆိုပါတယ်။တာမန်လူတွေထက်ကွန်ပျူတာကိုပုံမှန်ကျွမ်းကျင်တဲ့အင်တာနက် website တိုက်ခိုက်သူတွေကိုအင်္ဂလိပ်လို hacker လို့အလွယ်ခေါ်ကြပေမဲ့ကွန်ပျူတာပညာရှင်တွေကတော့ black hacker လို့သာသတ်မှတ်ကြပြီးအင်တာနက် website တွေရဲ့လုံခြုံရေးနဲ့အားနည်းနေတဲ့အပိုင်းတွေကိုထောက်ပြသူတွေကိုတော့white hacker လို့ပြောကြပါတယ်မြန်မာနိုင်ငံမှာနာမည်ကြီးပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေရဲ့ internet website စာမျက်နှာတွေကိုရွေချက်ရှိရှိတိုက်ခိုက်နေတဲ့ black hacker ဆိုတဲ့အဖွဲ့အစည်းတွေရှိနေပြီးအဲ့ဒီအထဲမှာပြည်ရင်းကလူငယ် IT ပညာရှင်တွေပါဝင်နေသလိုပြည်ပမှာရှိနေသူတွေလည်းပါဝင်နိုင်တယ်လို့ internet cyber လုံခြုံရေးကျွမ်းကျင်ပညာရှင်ဦးရဲသူရတက်ကပြောပါတယ်
ထိခိုက်စီလီရဲ့စိတ်နဲ့ထိခိုက်စီလီရဲ့ကြီးရဲ့ကျန်တဲ့ဖွဲ့စည်းချက်တိုက်ခိုက်တဲ့ black hat တွေရှိတယ်ဆိုလို့ရှိရင်သူတို့အနေနဲ့ကကျွန်တော်ခေါ်တာ street credit ပေါ့လေ website ပဲနဲ့ခုတိုက်ခိုက်တဲ့ခုနာမည်ကြီးတဲ့ website ပဲနဲ့ခုအောင်းနေတိုက်ခတ်ပြီးပြင်းဆိုတာကိုအဲဒီ credit ကြီးပဲပေါ့ black hat ဖွဲ့ရေးဆိုလည်းဟုတ်ပြီငါ website ပဲနဲ့ခုတိုက်ပြီး website ပဲနဲ့ခုတိုက်တာအောင်းနေနေဆိုတဲ့အဲဒီ credibility ပေါ့အားကိုယူကြတာပါအများဆုံးဖြစ်တော့ဒီဒီကိဒီပါနှစ်မျိုးလုံးရှိကြပါတယ်ဒီရင်းဖွဲ့တွေလည်းရှိပါတယ်ဒီရင်းမှာ computer အဲ security ကိုလေ့လာကြောင်းဝင်ပြီးတော့တဲ့အဖွဲ့လေးပေါ့နော်ပြီးတော့တခြားသွားကဒီမှာလူမျိုးလူရှင်ရှိမှာပေါ့
အေယာဝတီသတင်းဌာနရဲ့ internet website စာမျက်နှာကိုတိုက်ခိုက်ခံခဲ့ရတော့ငါဆိုရင်တိုက်ခိုက်သူတွေဟာမဟုတ်မမှန်တဲ့သတင်းတွေကိုအေယာဝတီသတင်းဌာနရဲ့အရေးသားပုံစံမျိုးပေါက်အောင်ရေးသားခဲ့ပြီးအစုအဖွဲ့နဲ့ရည်ရွယ်ချက်ရှိရှိတိုက်ခိုက်သွားတယ်လို့အေယာဝတီသတင်းဌာနရဲ့မြန်မာပိုင်းတာဝန်ခံ editor ကိုခက်ထန်ကပြောပါတယ်
တိုက်ခိုက်ပြီးတော့ hack တဲ့လူတွေကပထမဆုံးကျွန်တော်တို့ရဲ့ celebrity တွေနဲ့ပတ်သက်တဲ့သတင်းမှားတွေကိုဒီအဝရီရဲ့သတင်းရေးသားဟန်နဲ့အင်္ဂလိပ်ရောမြန်မာလိုတီတီတက်တက်ရေးပြီးတော့ပြန်လာအောင်တွေ့ရတယ်ဗျာဒါပထမတစ်ချက်ကဒုတိယတစ်ချက်ကကြတော့အထူးဖြစ်ပေါ့နော်မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်ပြီးအချင်းချင်းလွဲမားစီမဲ့ကိစ္စမျိုးကိုယူပြီးတော့အဲ့နှစ်ခုကိုစနစ်တကျလုပ်တယ်ဆိုတော့ကျွန်တော်တို့သုံးကတ္တာကတော့ဒါသုံးပြောက်တယ်မဟုတ်ဘဲနဲ့ online ကိုလည်း live အပြုထားတဲ့ media တွေရဲ့ခါခွက်တွေကိုကာလရှည်ကြာစောင့်ကြည့်ပြီးတော့စနစ်တကျအုပ်စုဖွဲ့ပြီးတော့ရွေးချယ်ချစ်ချစ်တိုက်ခိုက်တယ်လို့ကျွန်တော်တို့အဲ့ဒီလိုသုံးသပ်ပ
ါ internet website စာမျက်နှာတွေကိုတိုက်ခိုက်မှုတွေ short ချနိုင်အောင်internet လုံခြုံရေးကိုအဆင့်မြင့်တင်ထားဖို့လိုသလိုသက်ဆိုင်ရာသတင်းမီဒီယာတွေရဲ့အချက်လက်တွေကိုဘယ်လိုပုံစံမျိုးနဲ့ကာကွယ်ထားမလဲဆိုတဲ့မူဝါဒတွေလည်းချမှတ်လှုပ်ဆောင်ဖို့လိုနေပြီလို့ပညာရှင်တွေကထောက်ပြအကြံပြုကြပါတယ်။တကယ်တော့တိုက်ခိုက်သူတွေဟာသတင်းမီဒီယာတွေရဲ့ internet website တွေကိုသာမကဘဲအစိုးရရဲ့တရားဝင် internet website တွေနဲ့အရက်ဖက်အဖွဲ့အစည်းတွေမှလုက္ကန်နေသူတွေရဲ့ email တွေကိုပါတိုက်ခိုက်တာတွေရှိခဲ့တယ်လို့ကပ္ပအင်တာနက်လုံခြုံရေးနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာနေတဲ့ The Citizen Lab အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့မေလတုန်းကနိုင်ငံတော်သမ္မတရုံးရဲ့ website တိုက်ခိုက်ခံခဲ့ရသလို တဘာဝပတ်ဝန်းကျင်လုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေတဲ့ကိုနှောက်ရှက်တိုက်ခိုက်တဲ့အီးမေးလ်တွေအကြိမ်ကြိမ်ပို့ခဲ့တယ်လို့လည်း The Citizen လက်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Internet website တိုက်ခိုက်သူတွေဟာပညာရေးအချင်းအရာကွန်ပျူတာကိုအထူးကျွမ်းကျင်ရမှာဖြစ်သလိုတယောက်တည်းလှုပ်ဆောင်တာမျိုးမဟုတ်ပဲအားကောင်းတဲ့ Internet line ကိုအသုံးပြုပြီးငွေကြေးပါတက်နိုင်မှလှုပ်ဆောင်နိုင်တာဖြစ်ပါတယ်။မြန်မာနိုင်ငံလုံး Internet တိုက်ခိုက်မှုများတဲ့နိုင်ငံမှာအခုလိုတိုက်ခိုက်မှုတွေကိုဖော်ထုတ်အရေးယူနိုင်ရင်မရှိတာဟာလေစိုးရိမ်စရာဖြစ်နေတယ်လို့ပြောကြပါတယ်။ Internet website စာမျက်နှာတွေကိုတိုက်ခိုက်ခံရတာဟာ website စာမျက်နှာကိုစတင်ပြုလုပ်တဲ့အချိန်တည်းကလုံခြုံရေးဆိုင်ရာအားနည်းချက်တွေရှိခဲ့တာဖြစ်တယ်လို့ MSD ကွန်ပျူတာသင်တန်းကျောင်းရဲ့ကွန်ပျူတာလုံခြုံရေးဆိုင်ရာအကြံပေးဦးသူရကပြောပါတယ်။
ကျွန်တော်တို့လေးလာထားဒီလောက်တော့ hacker တွေကဒီ website ကစာမျက်နှာကိုချိန်ပါတယ်ချိန်ပြီးတော့သူတို့ရေးချင်တဲ့ message တွေသူတို့ပြောချင်တာတွေရေးသွားတယ်နောက်တနည်းအရတော့သူတို့အများဆုံးတိုက်တာ DDoS ပေါ့ DDoS ဆိုတာက denial of service ပေါ့သူက website ကိုကြည့်လို့မရအောင်ဟို website ကို loading နေအများကြီးလုပ်ပစ်လိုက်တာပေါ့အလွယ်ပြောရရင်တော့အဲ့လိုမျိုး attack တွေလုပ်တယ်အဲ့လိုမျိုးဒီ attack တွေကများသောအားဖြင့်ဘာကြောင့်ဖြစ်လဲဆိုရင်တော့ဒီ website တွေမှာစတင်ရေးတဲ့အချိန်ကလေးကအားနည်းချက်တွေရှိနေတယ် website မှာဒီ hacker တွေ attack လုပ်လို့ရအောင်အဲ့လိုအားနည်းချက်တွေရှိနေတာကြောင့်အဖြစ်
မြန်မာနိုင်ငံမှာအခုချိန်ထိတော့အင်တာနက်ပေါ်ကတိုက်ခိုက်မှုတွေကိုတိုက်ရိုက်အရေးယူနိုင်တဲ့စိုက်ဘာဥပဒေလူမျိုးတော့မရှိသေးပါဘူး။သို့တော်လည်းအခုလိုတိုက်ခိုက်မှုမျိုးတွေကိုအစိုးရကပြဋ္ဌာန်းထားတဲ့ဆက်သွယ်ရေးအီလက်ထရောနစ်ဥပဒေမျိုးနဲ့တရားစွဲဆိုနိုင်တယ်လို့လည်းထောက်ပြကြသူတွေရှိပါတယ်။လက်ရှိမြန်မာနိုင်ငံမှာအင်တာနက်အသုံးပြုနေတဲ့နှုန်းဟာတိုးတက်နေပြီးသမရဦးသိန်းစိန်လက်ထက်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေကိုနိုင်ငံသားယင်းနှိမ့်နှံမှုကုမ္ပဏီတွေဖြစ်တဲ့တယ်လီနော့နဲ့ OE2 ကုမ္ပဏီတွေကိုလုပ်ပိုင်ခွင့်လိုင်စင်တွေပေးပြီးနောက်ပိုင်းအင်တာနက်သုံးဆွဲသူမြန်မာပြည်သူတွေအချိန်အဟုန်နဲ့များပြားနေတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ။